အီဂျစ်သမ္မတမိုဟာမက်မော်စီဟာနိုင်ငံရဲ့အမြင့်ဆုံးတရားရေးကောင်စီနဲ့တွေ့ဆုံဖို့ရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းသမ္မတကသူ့ကိုယ်သူလုတ်ပိုင်ခွင့်အာဏာတွေတိုးမြင့်ပေးအပ်ခဲ့ပြီးတဲ့နောက်တရားသူကြီးတွေကသမ္မတအနေနဲ့လုတ်ပိုင်ခွင့်အာဏာပေါ်ကန့်သတ်မှုထားရှိဖို့ပြောဆိုနေချိန်မှာအခုလိုနိုင်ငံရဲ့အစ်အမြင့်ဆုံးတရားရေးအာဏာပိုင်အဖွဲ့ကိုသမ္မတကတွေ့ဆုံမှာဖြစ်ပါတယ်။သမ္မတမော်စီအနေနဲ့လုတ်ပိုင်ခွင့်အာဏာတိုးမြင့်လိုက်တာနဲ့ပတ်သက်ပြီးမကြေနပ်ကြတဲ့အတိုက်ခံနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဟာသမ္မတရဲ့ဆုံးဖြတ်ချက်ကိုပြန်လည်ပြင်ဆင်ဖို့အတွက်ကိုင်ရိုမြို့လယ်ကောင်မှာရှိတဲ့တဟီရာရင်ပြင်မှာဆန္ဒပြနေကြတာအခုဆို၄ရက်ဆက်တိုက်ရှိနေပါပြီ။သမ္မတကိုဆန့်ကျင်သူတွေကထောက်ခံသူတွေကအင်္ဂါနေ့မှာအပြိုင်ဆိုင်လူစုလူဝေးနဲ့ဆန္ဒထုတ်ဖော်ပြကြကြဖို့နှိုးဆော်နေပါတယ်။အီဂျစ်သမ္မတမိုဟာမက်မော်စီကသူ့ရဲ့ဆုံးဖြတ်ချက်ကိုဘေတရားယုံဘေအာနာဘိုင်အဖွဲ့အစည်းကမှကန့်ကွက်လို့မရဘူးဆိုတာကိုကြေညာပြီးတဲ့နောက်အခုလိုဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့တာပါ။မိုဟာမက်မော်စီဟာသူ့အရင်သမ္မတဟောင်းဟော့စနီမူဘာရက်လိုအာနာရှင်ပုံစံမျိုးချိုးလာတာဖြစ်တဲ့အကြောင်းပြစ်တင်ဝေဖန်သူတွေကပြောဆိုကြပါတယ်။ဟော့စနီမူဘာရက်ကိုလူမှုဆန္ဒပြပွဲတွေနဲ့ဖြုတ်ချပစ်ခဲ့တာပါ။သမ္မတမော်စီကတော့အခုလိုလှုပ်တာဟာအခိုက်အတန့်သာဖြစ်ပြီးအရင်ကကျင့်သုံးခဲ့တဲ့အခြေခံဥပဒေအတိုင်းပါလီမန်အသစ်ရွေးချယ်တင်မြှောက်ပြီးချိန်အထိကျင့်သုံးသွားမှာသာဖြစ်ကြောင်းပြောဆိုနေပါတယ်။